ကိုဗစ်အကန့်အသတ်တွေထိချော့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဟာသူ့ရဲ့ရဝန်းနဲ့လမ်းမစီမံကိန်းတွေတဲကယူနန်ပြည်နယ်နဲ့ချိတ်ဆက်မဲ့ယထာလန်စီမံကိန်းတွေကိုပြန်ပြီးတော့စတင်လာနေပါပြီ။ဒီထဲမှာယူနန်ပြည်နယ်ကုမင်းမြို့ကနေရှမ်းပြည်နယ်မူဆယ်မြို့အဲဒီကနေတဆင့်ရခိုင်ပြည်နယ်ကြောက်ဖြူထိချိတ်ဆက်မဲ့ယထာလန်စီမံကိန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။လက်ရှိမှာတရုတ်စိုးရပိုင်းမီးယထာလုပ်ငန်းနဲ့မြမမီးယထာအပါအဝင်ပြည်တွင်းကသက်ဆိုင်ရာဌာနတွေကယထာလန်ဆက်ပြီးတော့ဖောက်မဲ့ကိစ္စတွေကိုဆွေးနွေးနေကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်အပြည့်အစုံကိုစံကြော်ပြပြပေးပါမယ်ရှင်။
တရုတ်အစိုးရပိုင်းယထာလန်တိဆောက်ရေးလုပ်ငန်းနဲ့ပြည်တွင်းကအုပ်ချုပ်ရေးဦးစီးဌာနမြမမီယထာနဲ့တဘာပတ်ဝန်ကျင်ဦးစီးဌာနတို့မကြာသေးခင်ကတွေ့ဆုံခဲ့ပြီးမူဆယ်ကြောက်ဖြူယထာလန်ဆောက်လုပ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီယထာလန်ဟာတရုတ်အစိုးရရဲ့ရပ်ဝန်းနဲ့လမ်းမစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။တရုတ်ဘေကျင်း၊ကူမင်း၊ရွှေလီကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့မန္တလေးကိုဖြတ်ပြီးကြောက်ဖြူအထိဖောက်လုပ်သွားမယ့်ယထာလန်စီမံကိန်းဖြစ်ပါတယ်။တရုတ်အစိုးရနဲ့မြမဌာနဆိုင်ရာတွေဆွေးနွေးနေကြတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု၃ခုထဲမှာမူဆယ်ကြောက်ဖြူယထာလန်စီမံကိန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုဗစ်ကြောင့်ရပ်ဆိုင်းထားတဲ့ဒီစီမံကိန်းတွေကိုတရုတ်ဘက်ကပြန်ပြီးဆွေးနွေးလာတာဖြစ်ကြောင်းမြမပို့ဆောင်ဆက်သွယ်ရေးဌာနအကြီးပိုင်းအရာရှိတူက VOA ကိုအခုလိုပြောပါတယ်
ဟုတ်ပါပါเนาะအဲ one by one လို့အဲ့ဒီအခါကျတော့ဒီနော်ပြည်ထောင်စု initiative ပေါ့အဲဒီ PI ဓာမျိုးတွေတွားနေရပေါ့နော်တွားနေလို့ကိုဗစ်နဲ့တွေ့ရတဲ့အခါကျတော့တွေ့ရကျွန်တော်များများဟိုရစ်တန်သွားတယ်ပေါ့နော်ပြီးတော့နောက်ပိုင်းမှာအဲကျုံစုံနေတာတော့၃ခုလောက်ရှိတယ်ဟိုမှာဆိုလို့ရှိရင် border trade နဲ့ပတ်သက်တဲ့ community ရှိနေနောက်ပါ economic corridor နဲ့ပတ်သက်တဲ့ဟာတခုရှိနေဒီအဲ့ဒီလိုမျိုး၃ခုလောက်ရှိတယ်ပေါ့အဲ့ရောက်ခဲ့မှာဒီရစ်ထားဒီကုနာတဲ့ရစ်ထားတခြားအဟာတွေကအေးကားလမ်းလို့ဖြစ်နေမှာပေါ့နော်အဲ့ဟာတွေကဒီနန်းနောင်ခုခုလေးမှာပါနေမှာပေါ့နော်အဲ့တော့အနောက်နဲ့တလောက်ကတော့အဲ့ချောက်ဖြူပြန်ပြီးတော့မှလှုပ်ချင်နေတယ်အဲ့တော့သူတို့နဲ့ကိုယ်နဲ့ပြန်ပြီးတော့ညှိနေတယ်လို့ဘာလို့အဲ့လိုမျိုးလဲသိတယ်
ယထာလန်အတွက်ပတ်ဝန်းကျင်ထိခိုက်မှုဆန်းစစ်ခြင်းဆိုင်ရာလုပ်ငန်းတွေလည်းပြန်ပြီးလက်ပတ်ဖို့သူတို့ဆွေးနွေးခဲ့ကြတာပါကနဦးအနေနဲ့မူဆယ်မန္တလေးယထာလန်ဘက်ကိုစတင်ဖို့ဆွေးနွေးနေကြတာပါဒုတိယအဆင့်အနေနဲ့မန္တလေးကနေရခိုင်ပြည်နယ်ကြောက်ဖြူအထိချိတ်ဆက်ဖို့ဖြစ်ပါတယ်အမေရိကန်ဒေါ်လာ 8.9 ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားတဲ့ဒီကူမင်းကြောက်ဖြူယထာလန်ရဲ့နှစ်နိုင်ငံနားလည်မှုစာကြွန်လာပြင်ဆင်တာကို2019ခုနှစ်မှာလုပ်ခဲ့တာပါအဲ့ဒီနောက်တမရရှိကျင့်ပင်မြန်မာနိုင်ငံခီးစဉ်တွင်ချုပ်ဆိုခဲ့တဲ့စာချုပ်33ခုထဲမှာဒီယထာလန်ပိုင်းစီမံကိန်းတွေလည်းပါခဲ့ပါတယ်။တရုတ်နိုင်ငံကမြန်မာအရေးအထူးသံတမန် Mr. တိန့်ရှူကျင်းနဲ့မြောက်ပိုင်းလက်နက်ကိုင်အချို့မကြသေးခင်ကတွေ့ဆုံအောင်မှာလဲပြည်တွင်းပဋိပက္ခတွေကုံတွယ်ရေးဆိုင်ရာကိစ္စတွေကိုထည့်သွင်းခဲ့ကြတာပါ။အဓိကကတော့မူဆယ်နဲ့ရခိုင်ပြည်နယ်ကြောက်ဖြူစိတ်ကန်းအထိယထာလန်ပေါက်ဖို့ဖြစ်ပါတယ်။မူဆယ်ယထာလန်ကိုယူနန်ပြည်နယ်ကူမင်းယထာလန်နဲ့ချိတ်ဆက်ဖို့တရုတ်အစိုးရကစီစဉ်ထားတာပါ။ဒါဟာတရုတ်အစိုးရရဲ့အိန္ဒိယထွက်ပေါက်ဖြစ်တယ်လို့မဟာဗျူဟာမြောက်ရေရှည်ရီမန်းချက်ဖြစ်ကြောင်းတရုတ်အရေးလေးလာတုံးသက်သူဦးရဲထွန်းက VOA ကိုပြောပါတယ်
။သူတို့ဖောက်မဲ့ယထာလန်ကိုဝန်ကျင်ဘက်ကလာ။နောက်ဘက်ပေါက်ဆန်းကနေပြီးတော့ကျွန်တော်ရွှေလီကနေပြီးတော့မူဆယ်ကနေပြီးတော့အဲဒီကဟာကခဏညာသဘောတူခါလိုက်တာရှိတယ်။ဒီမှာကညာဖြစ်ရှိနေတယ်။လောက်ပါပဲဟိုကဒီနိုင်ငံနယ်ဓာတ်မှာဖြစ်နေတဲ့အခုလက်နက်ကန်ပြပခတ်တွေပေါ့နော်အခါအစဒီနိုင်ငံရဲ့ပတ်သက်နေတဲ့အဆိုးကြီးပွားတွေကအများကြီးရှိတယ်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အရေးကသူတို့အရေးလောက်ကြီးပါအရေးကြီးတာပေါ့နော
်တရုတ်အစိုးရဟာခုနှစ်ဆမှာကိုဗစ်အကန့်အသတ်တွေကိုဖြေလျှော့လိုက်ပြီးစီးပွားရေးပြန်လည်တိုးတက်ဖို့အဓိကအာရုံစိုက်လာကြောင်းနယ်စပ်ကုန်တယ်တွေက VOA ကိုပြောပါတယ်နေဆက်ကုံတွေကိုပြန်ဖွင့်လိုက်တာကြောင့်ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲရဲ့နေဆက်စီးပွားရေးကတည်တည်ငြိမ်ငြိမ်နဲ့တိုးတက်လာနေတယ်လို့တရုတ်သတင်းတွေကရေးသားကြပါတယ်။တရုတ်နိုင်ငံဟာလာအိုနိုင်ငံနဲ့ချိတ်ဆက်ထားတဲ့ယထာခီးစဉ်ကိုမနစ်ကစတင်ပြေးဆွဲခဲ့ပါတယ်။ဒီယထာကွန်ရက်ဟာမြန်မာ၊ဘင်္ဂလားဒေ့ရှ်၊ကမ်ဘောဒီးယား၊ဗီယက်နမ်၊ထိုင်း၊မလေးရှား၊စင်ကာပူစတဲ့နိုင်ငံတွေနဲ့ကုံတွေကွန်ရက်တစ်ခုလည်းဖြစ်ကြောင်းလန်ချန်းမဲခေါင်ပူပေါင်းဆောင်ရွက်ရေးဌာနကမတ်လ3ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါ။အခုနှစ်မေလကုန်မှာလည်းတရုတ်လာအိုထိုင်းယထာခီးစဉ်ကိုစတင်ပြေးဆွဲတော့မယ်လို့တရုတ်သတင်းအချို့ကဖော်ပြထားပါတယ်ခင်ဗျာ။